အမေရိကန်ပြည်အောင်စုဟာကမ္ဘာမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနဲ့တိုက်ဆုံမှုအများဆုံးဖြစ်ဆက်ပြီးရှိနေစေဖြစ်တဲ့အတွက်အမေရိကန်နဲ့ကနေဒါနှစ်နိုင်ငံနယ်စပ်ကိုနောက်တလထပ်ပြီးဆက်ပိတ်ထားမှာဖြစ်ကြောင်းကနေဒါကတောက်ကြနေမှာကြေညာပါတယ်။ကနေဒါနိုင်ငံဘက်မှာဒီရောဂါကူးစက်မှုတွေထိန်းချုပ်မှုအောင်မြင်နေတာကြောင့်ကူးစက်မှုမထိန်းချုပ်နိုင်တဲ့အမေရိကန်နဲ့နယ်စပ်လမ်းကြောင်းတွေပြန်ပြီးဖွင့်မှာကိုကနေဒါနိုင်ငံသားအများကစိုးရိမ်နေကြစေဖြစ်ပါတယ်။ John Hopkins တက္ကသိုလ်ကကောက်ယူတဲ့စစ်တမ်းအရကနေဒါမှာဒီရောဂါကူးစက်ခံရသူ3000ကျော်နဲ့သေဆုံးရသူ9000ကျော်ပဲရှိပေမယ့်အမေရိကန်ဘက်မှာတော့အကူးစက်ခံရသူ 5,200 ကျော်နဲ့သေဆုံးရသူက 13,000 နီးပါးရှိနေတာပါအမေရိကန်ရဲ့နေဆက်ကျော်ဖြတ်မှုအတွက်မက္ကဆီကိုကအလားတူကြေညာချက်ထုတ်ပြန်ပြီးနောက်ပြန်မှာပဲကနေဒါကမတ်လထဲမှာနေဆက်ကျော်ဖြတ်မှုကန့်သက်ချက်ထုတ်ပြန်လိုက်တာပါစပိန်နိုင်ငံမှာတော့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုတိုးလာတဲ့အတွက်တောက်ကြနေမှာပဲစပိန်ကျန်းမာရေးဝန်ကြီးကကန့်သတ်မှုအသစ်တွေကိုကြေညာလိုက်ပါတယ်။နိုင်ငံတွင်းဒစ်စကိုနဲ့ night club အားလုံးပိတ်ထားဖို့နဲ့လူများသွားလာတဲ့နေရာတွေမှာအနည်းဆုံး3ပေမခွာနိုင်ရင်ဆေးလိမ်မတောက်ဖို့လည်းတားမြစ်လိုက်ပါတယ်။ဒီကာယောဂါအတွက်ယောဂါရှိမရှိဆန်းသတ်မှုတွေလူနာကိုတိခါခွဲပြည့်စုံတာတွေနဲ့ယောဂါရှိသူနဲ့ထိတွေ့ဆက်ဆံခဲ့သူတွေကိုစောင့်ကြည့်နိုင်အောင်ခံလိုက်တာတိခါနေခိုင်းတာတွေကိုလှုပ်တင်တာအားလုံးအစိုးရတွေကလှုပ်ဆောင်ရမယ်လို့တကယ်ရှိကပ္ပချမ်းမရဲ့အကြီးအကဲကပြောပါတယ်